ကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရခံစားရင်းနဲ့ဆွေးနွေးမှုတွေမှာမြန်မာနိုင်ငံဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုဖော်ပြတဲ့လို့စစ်ကောင်စီကအောက်တိုဘာ7ရက်နေ့မှာစာထုတ်ပြန်ခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IMM ရဲ့စက်တင်ဘာ9ရက်နေ့ကုလသမဂ္ဂကိုတင်ပြတဲ့အစိုးရခံစားနဲ့စက်တင်ဘာ24ရက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစိုးရခံစားပေါ်ဆွေးနွေးချက်တွေကိုစစ်ကောင်စီဘက်ကအဓိကတုံ့ပြန်ထားတာပါ2024အတွင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ရှင်းလင်းပွဲ6ကြိမ်မှာစစ်ကောင်စီဘက်ကပါဝင်ခြေပောက်ွင့်မရတာပေါ်လဲဝေဖန်ပါတယ်ကုလလူ့ခွင့်ရေးမဟာမင်းကြီးရဲ့အစိုးရခံစားမှာလဲအတိမပြုတ်နိုင်တဲ့အချက်လက်တွေနဲ့အထင်မြင်လွဲမှားစေတဲ့နိုင်တဲ့အချက်လက်တွေပေါ့အခြေခံနဲ့ဆွဆွဲချက်တွေဆိုပြီးတော့ဖြေရှင်းထားတာပါအဲ့ဒီအစိုးရခံစားမှာပါဝင်တဲ့အကျဉ်းသားတွေပေါ်မှာပြုတ်မှုဆက်ဆံမှုနဲ့စိတ်ကျန်းမာရေးဆိုင်ရာဆွဆွဲချက်တွေကိုလည်းငြင်းဆိုထားပါတယ်လူ့ခွင့်ရေးမဟာမင်းကြီးရဲ့အစိုးရခံစားထဲမှာပြည်သူ့ကာကွယ် PDF နဲ့အရိုက်ခတက်တော် AA တို့ရဲ့အကြမ်းဖက်မှုတွေကိုတော့ short form ဖော်ပြထားတယ်လို့ဆွဆွဲပါတယ်။ IMM အကြီးကြီးရဲ့လူ့ခွင့်ရေးကောင်စီကိုတင်ပြရမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမြင့်တက်လာပြီးအရဲသားတွေဟာပြစ်မှတ်ထားအတိုက်ခိုက်ခံနေရတယ်လို့ဖော်ပြထားတာပါ။